အီရန်ဘက်ကသာနိုင်ငံရေးဆုံးဖြတ်ချက်ချမယ်ဆိုရင်နျူကလ িয়ার ရေးသဘောတူချက်ရနိုင်ခြင်းရှိတယ်လို့အမေရိကန်ထိပ်တန်းအရာရှိသူကပြောလိုက်ပါတယ်။2015အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုပြန်လည်လိုက်နာဖို့လမ်းကြောင်းကိုအမေရိကန်နဲ့အီရန်ကြားလာမဲ့သတင်းပတ်တွေအတွင်းမှာပဲသဘောတူညီချက်ရနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနအစ်မင်းရရှိသူကပြောလိုက်တာပါ။သဘောထားကိုယ်လှည့်မှုတွေနှစ်ဖက်ရှိနေပေမဲ့အရင်ဘုံသဘောတူချက်ပြန်ရရေးလက်တွေ့ဖြစ်လာဖို့ကတော့အီရန်ဘက်ကစလုပ်ရမှာပါလို့အမည်မဖော်လိုတဲ့ဒီအမေရိကန်ရရှိကတယ်လီဖုန်းကတဆင့်သတင်းစာရှင်းလင်းပွဲအတွင်းမနေ့ကပြောခဲ့တာပါ။အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူချက်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်ဘက်ကလည်းတစ်နှစ်လောက်ကြာမှပဲဒီစာချုပ်ပါအချက်တွေကိုပြန်ချိုးဖောက်ခဲ့ပါတယ်။ဒီသဘောတူခဲ့ချက်တွေကိုပြန်လည်လိုက်နာကြဖို့အီရန်နိုင်ငံနဲ့တဆင့်ခံဆွေးနွေးမှုတွေ၄ချိန်မြောက်ဖြစ်ဒီတစ်ပတ်ထဲမှာပဲအမေရိကန်တာဝန်ရှိသူတွေကဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာလုပ်ခဲ့ကြပါတယ်ခင်ဗျာ။